ကယ်ပညာမှာရှိတဲ့နည်းပညာတက္ကသိုလ်လွယ်ကော်ရဲ့ဗမောကချုပ်ဒေါက်တာဇော်ဝင်းအောင်ကွန်ပျူတာတက္ကသိုလ်လွယ်ကော်ရဲ့ဗမောကချုပ်ဒေါက်တာအောင်မြင့်အေးနဲ့အစိုးရစစ်မှုလက်မှုသိပ္ပံလွယ်ကော်ရဲ့ကျောင်းအုပ်ကြီးဒေါက်တာဇော်လင်းထွန်းတို့ကိုစစ်ကောင်စီကမတ်လ10ရက်နေ့မှာဖမ်းဆီးလိုက်ကြောင်းအမည်မပေါ်လိုတဲ့နည်းပညာဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ပြောခွင့်ရဆရာတူဦးက VOE ကိုပြောပါတယ
်လွယ်ကော်ကနည်းပညာတက္ကသိုလ်လွယ်ကော်ဗမောကချုပ်တောင်းထားဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ပေါ့နော်နောက်ကွန်ပျူတာတက္ကသိုလ်လွယ်ကော်ကပမခကျူတာကိုဆက်ဆောင်နေတဲ့ဒေါက်တာအောင်မြင့်အေးပါ။ဒါကူကအစိုးရစက်မှုလုံးမှုသိတံလွယ်ကော်ကျောင်းဝန်ကြီးတာကိုဆက်ဆောင်နေတဲ့ဒေါက်တာကိုလင်းထွန်းပေါ့နော်။သူတို့တို့ကဆွေရနေနေနေကသူ့ကိုကြားပြီးနေအစီအွေရုံကအစီအွေတက်ကိုခေါ်တော့အစီအွေတက်တာပါ။ဒီနေ့စမောက်ဆူကောင်စီကဖိတ်တာလို့ကျွန်တော်ကြားပါတယ်ခင်ဗျ။အစီအွေတက်ပြီးအဲ့ဒီအစီအွေအပြာမှာသူတို့ကိုထိနေထားတာပါခင်ဗျ။ကျွန်တော်တို့တော့လည်းလေအဲ့လိုလေးကျွန်တော်တို့ကြားပြီးရတာပါ။
ဒီကျောင်းဥကြီးရဲ့အခုလိုဖန်ဆီးခံရတာဟာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကကျောင်းပရဝန်တွေတက်လာဆွဲတာကိုလက်မခံတဲ့အချက်နဲ့ဆက်ဆက်နေတယ်လို့ပြောခွင့်ရဆရာကဆိုပါတယ်
အဲ့တော့ကျွန်တော်တို့တုံ့ပြန်ပြီးတာကသူတို့ဖန်ဆီးမထင်းသေးရင်လွန်ခဲ့တဲ့ရက်ပိုင်းလောက်ကပေါ့နော်ကွန်ပျူတာတက္ကသိုလ်ရောနည်းပညာတက္ကသိုလ်ရောတက္ကသိုလ်တော်များများမှာတက်တာလုံလုံကြီးရတယ်လာပြီးတဲ့နေရာကြီးရှိတယ်ပေါ့နော်အဲ့လိုအနေထားလာပြီးတော့နေရာကြီးတဲ့တက်ကိုအဲ့ဒီနည်းပညာတက္ကသိုလ်ပါချုပ်တော်ကွန်ပျူတာတက္ကသိုလ်ပါချုပ်ကဒီကောင်မလေးကြီးစကားတော့တောင်းထားဆောင်ပြီးပုံမလို့အခုတော့ရှိတယ်မလွတ်လိုက်တော့အဲ့လိုဖြစ်နေရရှိတယ်ဘူးလေဘုဒ္ဓဘီပမခတ်တို့နေရာရဲ့ကျောင်းကြီးတို့ရော CDM လုံးနေရလို့ကျွန်တော်တို့မတက်မထားဘူးတော့သူတို့တော့
ကျောင်းကြီး၃ဦးစလုံးကိုအခုတော့ပုံမှန်905ကာကြီးနဲ့တရားဆွဲထားကြောင်းနဲ့ပြောပါလေ
အခုလည်းကျွန်တော်တို့ကြားတော့ဆွဲထားတဲ့အမှုက905ကာကြီးနဲ့ဆွဲတယ်ဟိုမိကတက်တူပမခတ်တို့ကလည်းရှင်းတော့တမှုတူတယ်တော်တော်109ပါတယ်ပုံမှန်109ပါတယ်တော့အဟိုစစ်တပ်မြေကိုတာဝန်တရားနှောက်ယှက်မှုနဲ့များစီကိုဆွဲကြလာလို့ကျွန်တော်တုံ့ပြန်ရတာပေါ့ဒါလည်းကျွန်တော်တို့စီချာကွန်ဖရင့်ရောလိုက်ပြပါတယ်။ဟိုသူတို့လောလောဆယ်တော့လိုက်တော့ထောက်မှသိနေထားလို့ကြားပြရပါမယ်ခင်ဗျ။24ရက်နေ့မှာတော့သူတို့ဂျမန်ရုံးကြီးကိုလည်းကြားပါတယ်ခင်ဗျ
။နောက်တစ်လုံးမှာတော့ဒီတောင်းအုပ်ကြီးတွေပြန်လည်လွတ်မြောက်ရေးအတွက်ဒီပညာဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကြိုးပမ်းနေကြောင်းပြောခွင့်ရဆရာကဆိုပါတယ
်။ကျွန်တော်တို့လောလောဆယ်တော့ဒီနေ့သူတို့လုပ်နေတာကသက်ဆိုင်ရာမိသားစုဝင်တွေစိတ်ဆက်လို့နေမိကရှိနေတဲ့ကျွန်တော်တို့ဒီနိုင်ငံဥပဒေကျွန်တော်တို့တောင်းပြနေပါတယ်နောက်တစ်ခုကတော့သက်ဆိုင်ရာကျွန်တော်တို့ဒီနိုင်ငံဥပဒေဌာနကအစိုးရဒီနိုင်ငံဥပဒေဌာနကစက်တိုင်းမှုတို့ဒီနေရာရှိနေတဲ့စီစဉ်စာပေါ်မှာတိုင်းနိုင်ငံကူညီဆောင်ရွက်ပေးဖို့ကျွန်တော်တို့ဒီနိုင်ငံနေရာတွေရှိတာဖြစ်တယ်အတက်နိုင်ဆုံးတော့သူတို့ကိုထိန်းသိမ်းထားတာပြန်လည်ပေးဖို့ကျွန်တော်တို့အဓိကစူးစမ်းတာပါဖြစ်ပြောချင်တာကတော့ဒီပြောလို့နေတဲ့ဆရာဆရာတို့ထိန်းသိမ်းသွားအောင်စောင့်သွားအောင်ဒါလုပ်ကြတယ်ဆိုတော့လုံးလာလို့ကျွန်တော်တို့မှတ်ကြည့်ရပါတော့။ဒါမျိုးဆိုတော့ဆရာဆရာတွေလည်းကြောက်တော့မှာမဟုတ်ဘူး။ဒီကောင်ကပညာသင်ကြားနေတဲ့ဆရာဆရာတွေကတာဝန်ထမ်းဆောင်နေတဲ့ဆရာဆရာတွေကိုမတရားဖြစ်တဲ့ဖန်ဆီးထားတာမျိုးလည်းကျွန်တော်တို့နေတဲ့ကတော့လက်ဆက်နေဆန်းမရှိဘူးပေါ့
။ PYT ရဲ့နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိမြန်မာနိုင်ငံမှာဖန်ဆီးထားသူပေါင်း2045ဦးရှိသွားပြီဖြစ်ပြီး319ဦးပြန်လည်လွတ်မြောက်လာခဲ့ပေမဲ့3ဦးတော့ထောင်ဒဏ်ပြစ်ဒဏ်ဆင်းရဲလိုက်ကြောင်းABB နိုင်ငံရေးအကျဉ်းသားများကကူညီစောင့်ရှောက်ရေးအတင်းအကျပ်ပြုစုတဲ့အစီအစဉ်အရာသိရပါတယ်ခင်ဗျာ